ရှမ်းပြည်နယ်လူမှုစည်းရုံးရေးခီးစဉ်ရောက်နေတဲ့အန်အေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌထွန်းဆန်းစုကြည်ဟာမကြာသေးခင်ချိန်တွင်းကပဲတောင်ကြီးမြို့ဟော့ပြော့ဘွဲမှာလူမှုမေးမြန်းချက်တွေကိုဖြေကြားခဲ့တယ်လို့လက်ရှိခြေကံဥပဒေပြင်ဆင်ရေးပေါ်လူမှုရဲ့သဘောထားဆန္ဒကိုလည်းကောက်ယူခဲ့ပါတယ်။ဟော့ပြော့ဘွဲတက်ရောက်လာသူတွေရဲ့ပညာရေးလူမှုရေးအခြေခံဥပဒေပြင် ို့လူမှုစည်းဝေးပွဲတွေကိုနိုင်ငံတော်မှလိုက်လံဟောပြောနေတာမှာဒီကနေ့မှာတော့ရှမ်းပြည်နယ်တောင်ကြီးမြို့မှာအခြေခံဥပဒေပြင်ဆင်ရေးအပါအဝင်သူမရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မူဝါဒတွေကိုလည်းဟောပြောခဲ့ပါတယ်။ဒီနောက်မှာတော့ဟောပြောပွဲတယောက်လာသူတွေရဲ့မေးမြန်းမှုတွေကိုဇက်တိုက်ဖြေကြားခဲ့ပါတယ်။အခြေခံဥပဒေပြင်ဆင်ရေးအတွက်အစဉ်တစိုက်လက်ကင်ထားခဲ့တဲ့ငြိမ်းငြိမ်းချမ်းချမ်းဖြစ်ရေးဆိုတာကိုအဓိကထားစူးစမ်းသွားမယ်လို့ဒေါက်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။အခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးပြည်သူအင်အားကိုလိုအပ်ရင်လိုအပ်သလိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပွင့်ပွင့်လင်းလင်းတောင်းခံသွားမယ်လို့လည်းသူမကပြောခဲ့တာပါ။ဒါ့အပြင်အခြေခံဥပဒေပြင်ဆင်ရေးအတွက်ပြည်သူလူထုရဲ့သဘောထားကိုလည်းကြောက်ယူခဲ့ပါတယ်။ဟောပြောပွဲတယောက်လာသူတွေကအခြေခံဥပဒေပြင်ဆင်ရေးအပြင်ပညာရေးလူမှုရေးဆိုင်ရာလက်ရှိအစိုးရရဲ့မူဝါဒတွေနဲ့ပတ်သက်ပြီးလည်းဒေါက်ဆန်းစုကြည်ကိုမေးမြန်းခဲ့ကြပါတယ်။ကျောင်းသားလှုပ်ရှားမှုတွေကိုကျောင်းအာဏာပိုင်တို့ကခွင့်မပြုတဲ့အပေါ်ဒေသခံကျောင်းသားတို့ရဲ့မေးမြန်းချက်ပါဒေါက်ဆန်းစုကြည်ကတော့လူငယ်ကျောင်းသားများရဲ့အင်အားဟာနိုင်ငံအတွက်တိတ်ကိုအရေးကြီးတာမို့ကိုယ့်ရဲ့ဆန္ဒလှုပ်ဆောင်ချက်တွေကိုခွင့်ပြုချက်ရဖို့အတွက်ဆွေးနွေးညှိနှိုင်းအပြည့်ရှာတတ်တဲ့အလေးအကျင့်မျိုးပြုထောင်ကြဖို့တိုက်တွန်းခဲ့ပါတယ်ဒီကနေ့ညနေပိုင်းမှာကျင်းပတဲ့တောင်ကြီးမြို့လူတို့ဟောပြောပွဲမှာတော့တောင်ကြီးမြို့ခံတွေအပါအဝင်အနီးအနားကဒေသခံတွေပါလာရောက်ခဲကြပါတယ် 2015ရွေးကောက်ပွဲနီးကပ်လာတာနဲ့အမျှအဓိကအတိုက်အခံပါတီကြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါင်ဆန်းစုကြည်ရဲ့ပြည်သူလူထုဟောပြောပွဲတွေခက်စိတ်စိတ်ထွက်ပေါ်လာပြီးမယ်လို့လည်းလက်ရှိအာဏာရအင်အားကြီးပါတီဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကတော့ပြည်သူတွေနဲ့တွေ့ဆုံဟောပြောတာမျိုးတွေမတွေ့ရသေးပါဘူးရှင်။